မကွေးတိုင်းဂံကောနဲ့ထီလင်းလမ်းမှာစစ်ကောင်စီရင်တန်းကိုမိုင်းဆွဲတိုက်ခိုက်ခဲ့ပြီးတော့စစ်ကောင်စီတပ်ဖွဲ့ဝင်20ဦးခန့်ကြာဆုံးခဲ့တယ်လို့ရောဒေတာကာကွယ်ရေးအဖွဲ့ကပြောပေမဲ့ဒီဖြစ်စဉ်မရှိခဲ့ပါဘူးလို့စစ်ကောင်စီဘက်ကတော့ငြင်းဆိုထားပါတယ်ဒါအပြင်စကိုင်းတိုင်းကဏီနယ်နဲ့ရင်းမပင်ကြားကခြေရွာတွေမှာလည်းစစ်ကောင်စီတပ်တွေကဝင်ရောက်ရှာဖွေဖမ်းဆီးတာတွေလုပ်နေတယ်လို့ဒေသခံတွေကပြောပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုသားညွန်ဦးပြောပြပေးပါရှင
်ဒီကနေ့ဇူလိုင်လ28ရက်နေ့မနေ့စောပိုင်းကံကောထီလင်းလမ်းမှာစစ်ကောင်စီရင်းနှန်းကိုရောဒေသကာကွယ်ရေးအဖွဲ့ကနေပြီးတော့မိုင်းဆွဲတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်အခုလိုတိုက်ခိုက်မှုကြောင့်စစ်ကောင်စီတပ်ဖွဲ့ဝင်တွေဘက်မှအကြောင်းရှိခဲ့တယ်ဆိုပြီးရောဒေသကာကွယ်ရေးအဖွဲ့ကအခုလိုပြောပါတယ
်မနေ့ကနိုင်ဝဲလောက်ကဆက်နေ။ဟုတ်ကဲ့ဒီလိုဒီစစ်သားနေပြီးတန်ကောကနေပြီးတော့ကျွန်တော်ထီးလင်းဘက်ကိုသွားတာအဲ့ဒါပြီးရလို့ကျွန်တော်တို့တန်းနေပြီးတော့မိုင်းကွက်တက်ခိုက်တာပါ။ဟုတ်ကဲ့ဟိုအတီးပြူးလို့ရတယ်ဆိုတာမျိုးကတော့ကျွန်တော်တို့တိုက်တယ်ကကျွန်တော်ကစုံကိုတိုက်ခိုက်တာမျိုးဆိုတော့ဥပဒေညင်ရတယ်ဟိုပြီးရတယ်ပေါ့ပြီးရတယ်ကြွတယ်ကြောင်မလို့ဟုတ်ကဲ့ဒီဆုံးကတော့အယောက်20ဒီပြတာပါလေ
။ဒီဖြစ်စဉ်နဲ့ပတ်သက်လို့စစ်ကောင်စီပြန်ကြားရေးဒုတိယဝန်ကြီးဗိုလ်ချုပ်ဇော်မင်းထွန်းကို VOA ကမေးမြန်းရမှာတော့ဒီဖြစ်စဉ်မရှိဘူးဆိုပြီးငင်းပါတယ
်။ဟောပဲမှာတော့မရှိပါဘူးဗျ။ဟုတ်ကဲ့မရှိ
။မိုင်းဆွဲတိုက်ခိုက်ခံရတာကြောင့်တည်ဆုံးတာအပြင်ထိခိုက်ဒဏ်ရာရတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေလည်းရှိခဲ့တယ်လို့ရောဒေသကာကွယ်ရေးအဖွဲ့ကပြောပါတယ်။တချိန်ထဲမှာလည်းပဲသခိုင်းတိုင်းကဏီနယ်နဲ့ရင်းမပင်နေကြကကျွော်တွေမှာစစ်ကောင်စီတပ်တွေကကျွော်တွေကိုဝင်ရောက်ရှာဖွေရာတွေပြုလုပ်ပြီးတော့ရွာသားတွေကိုဖမ်းဆီးမှုတွေရှိနေပါတယ်။ရွာသားနှစ်ဦးကိုလည်းတနက်နေ့ပြစ်တက်ခဲ့တယ်လို့ဒေသခံတူကအခုလိုပြောပါတယ
်။ရွာသားတွေကထွက်ပြေးတဲ့အတိုင်းကတော့ဒါတို့ဝင်နေလို့ကြောက်လန့်ပြီးထွက်ပြေးကြပါတော့။တို့စစ်ကြောင်းထိုးတဲ့ရွာမှန်းများအကုန်ရွာဝိုင်းရွာတိုင်းတွေထိုးရတော့ရွာတိုင်းတွေထွက်ပြေးအခုချင်းမုံရွာမှန်းတချို့ကတော့တို့ကတက်ချပြီးတော့အခုဒါဟိုဘက်ကိုစစ်ကြောင်းထပ်ထိုးတယ်။တမင်သားခြေပြေးအဲ့ဒီအရင်ကပြရပြန်ရောက်သွားတယ်ပေါ့နော်။အဲ့ဒီအရင်အနေပြီးတော့အေးမိုင်၃၀၃၀တမိုင်ရွာကိုရောက်သွားတယ်ရောက်သွားတော့အဲ့တို့မတင်လာတဲ့လူတွေပြရပြန်ကတေရောက်မိုင်း၃၀က၅ရောက်ဖမ်းသွားတယ်။အဲအဲ့ကျတော့ကဏီနဲ့ရင်းမပင်အစရောက်သွားတာဟုတ်တယ်ကော။ဒီတော့ CIA ပြည်ကြီးကောင်းဆောင်တွေရှိတယ်ဗာညာတော့သူရွာကောင်းဆောင်တွေရှိတယ်နာမည်ကြီးတယ်ဗာညာဆိုပြီးအဲ့လိုပေါ့ဝင်းပြော့မင်းညာစလားမင်းကြတာပေါ့သူကတော့ဖမ်းမှုစီကိုလာတာနေမှာ။ဖြစ်တာဆိုရင်သူကပြစ်ခတ်ပြီးကုန်ဝင်တာကုန်လူလူတွေကို၃၀တော်ပေါ့ကဏီနဲ့ရောက်တော့မှ၃၀တမိုင်လေးပြီးဟိုပေါ့ရင်းမပင်နဲ့အစမှာပေါ့နော်။ဟုတ်တယ်ဟုတ်တယ်၃၀တမိုင်ရွာဝင်ပြီးတာဝင်ပြီးခု၅ရောက်ဖမ်းနေ၅ရောက်ဖမ်းတာကိုသိစိတ်မနှဲ့တဲ့လူတယောက်ပါတယ်ပြောတယ်
ဇူလိုင်26ရက်နေ့ကလည်းစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကဏီနယ်တွေကဇီးပင်ငွင်းရွာနဲ့ညောင်ဝင်သာရွာနားမှာတိုက်ပွဲဖြစ်ပြီးတော့ဒေသခံကာကွယ်ရေးအဖွဲ့ဝင်တွေအများပြားဖမ်းဆီးခံခဲ့ရပါတယ်။ဖမ်းဆီးခံသူတွေကိုစစ်ကောင်စီတပ်တွေကပြတ်သက်သွားပြီးတော့အလောင်းတွေကိုမြေမြုပ်ထားခဲ့တယ်လို့လည်းဒေသခံကာကွယ်ရေးအဖွဲ့တွေကပြောပါတယ်ခင်ဗျာ။